ချင်းပြည်နယ်ထန်တလန်မြို့နယ်မှာစစ်ကောင်စီတပ်နဲ့ဒေသခံချင်းကာကွယ်ရေးတပ်ဖွဲ့တို့ပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ထန်တလန်မြို့နယ်မှာဖြစ်ပွားနေတဲ့ဒီတိုက်ပွဲကြောင့်ဒေသခံပြည်သူထောင်နဲ့ချီပြီးနေရက်ကနေတိမ်းရှောင်နေရပါတယ်။ဟာခါမြို့နယ်ဘက်မှာလည်းပစ်ခတ်တိုက်ခိုက်မှုတွေဆက်ပြီးတော့ရှိနေပါတယ်။ဒီကြောင့် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။ချင်းပြည်နယ်ထန်တလန်မြို့နယ်ခွာရင်းတောင်ကျောဘက်မှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေး CDF ထန်တလန်တို့ကြားစွန်လ10ရက်နေ့မနေ့ကစပြီးပထမဆုံးအကြိမ်ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီနေ့တောက်ကြံနေ့မနေ့ပိုင်းကလည်းတိုက်ပွဲတွေဆက်ရှိနေတယ်လို့ CDF ထန်တလန်ပြန်ကြားရေးတာဝန်ရှိသူကခုလိုပြောပါတယ်
။ဒီမနေ့ပိုင်းမှာတော့အနည်းငယ်တွင်ပေါ့နော်အဲ့မှာတော့ဖြစ်တဲ့ခွာရင်းတောင်တော်ဖက်မှာဒီမနေ့တိုက်ပွဲအခြေအနေကတော့ခွာရင်းတောင်တော်ဖက်မှာပဲကျွန်တော် CDF အပိုင်းနဲ့တဲ့စစ်ကောင်စီတပ်တွေတော့နော်တိုက်ခိုက်တာဒီနေ့တော့နောက်ကွန်စီတက်ကကျဆုံးတာကစခုညောက်ကျွန်တော်ဖတ်မှာတော့ဒီတိုင်ရရတော့ပါမှမရှိဘူးဟာ
အခုလိုသံတလန်မြို့နယ်ထဲမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ကျေးရွာ900ထက်မနည်းကထောင်ထဲချီတဲ့ကျေးရွာသားတွေသံတလန်မြို့နယ်ထဲနဲ့တောထဲမှာစစ်ဘေးလွတ်အောင်ထွက်ပြေးနေရတယ်လို့ပြောပါတယ
်ရွာက900ရှိရောဝန်ကျင်ပေါ်တော့တချို့ဟာတွေရှင်သံတလန်နဲ့ဦးစတဲ့ရွာတွေတော့သံတလန်ဖတ်မှာစစ်ဘေးချောင်းပါဘုန်းတော့အထူးသဖြင့်အဲ့ဒါကြီးရင်းနဲ့လေကလေးတွေတော့ဆက်တယ်တမခွန်ကြီးရာ6ရောဝန်ကျင်တော့အဲ့တော့ကဒီထန်တလန်မှာခဏတင်းချောင်းလေတရွာကတော့400ဝန်ကျင်တော့နော်အဲ့ရောက်400ဝန်ကျင်လောက်ကတော့ဒီတော့မှာပဲအဲ့လိုမျိုးစစ်တေချောင်းတော့ဘယ်လိုဟုတ
်ချင်းမင်းနဲ့သံတလန်မြို့နယ်မှာအခုလိုအခြေအနေဖြစ်နေသလိုဟာကားမြို့နယ်ဂန်ကောမြို့ကြားမှာစစ်ကောင်စီတပ်နဲ့တိရခန်ကာကွယ်ရေးတပ်တို့မနေ့ကတိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲနဲ့ပတ်သက်လို့ချင်းကာကိုရေးဖွဲ့ CDF ဟာခါပြန်ကြားရေးတာဝန်ရှိသူတို့ကအခုလိုပြောပါတယ
်။အမေကရခင်ဖက်ဆိုင်မှာဒီကန်ဂိုလိုင်းပေါ့နော်၊ကင်နမ်နဲ့လမ်တုတ်ရေးရွာကြားမှာတိုက်ပွဲဖြစ်တယ်။ဒီတိုက်ပွဲမှာကစစ်တပ်နဲ့အနည်းဆုံး10ယောက်လောက်ရေဆုံးတာပေါ့နော်။ကျွန်တော်တို့ကကျွန်တော်ကန်ကောင်းဆောင်မှဆွန်တယ်ကိုထိခိုက်တိုင်ရမရှိဘူး။
ဟာကာမျိုးပဲစစ်ရင်အားပြဖို့အတွက်ဂန်ကောမျိုးကနေတက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုဟာကာမျိုးနဲ့မိုင်40ကျော်ကွာရွာတွေဘက်မှာချင်းကာကိုရေးဖွဲ့ကတိုက်ခိုက်တာလို့ဆိုပါရယ်ဟာကာမျိုးနဲ့မှာစစ်အာဏာရှင်စန့်ကျင်ရေးဇာနာပြတပေးမောက်စင်တွင်ဖမ်းဆီးခံရတဲ့သူတွေအားလုံးကိုပြန်လွှတ်ပေးဖို့တောင်းဆိုချက်ကိုစစ်ကောင်စီဘက်ကမလိုက်လွှတ်ခဲ့တဲ့အတွက်မေလ2ရက်နေ့ကစပြီးဟာကာမျိုးမှာပြည်ကမှုတွေစတင်ဖြစ်ပွားခဲ့တာပါထန်တလန်နဲ့ဟာကာမြို့မှာဖြစ်ပွားနေတဲ့တိုက်ပွဲတွေတွင်စစ်ကောင်စီတပ်ဘက်ကထိခိုက်မှုများပြားတယ်လို့ချင်းမီတုကာကွယ်ရေးဖွဲ့ CDF ဘက်ကပြောနေပေမဲ့ VOA အနေနဲ့တိကျတိမပြုတ်နိုင်သေးပါဘူးတိုက်ပွဲဖြစ်စဉ်ကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးမင်းတမြို့နယ်ဘက်မှာတော့ဒီရက်ပိုင်းတိုက်ပွဲဖြစ်ပွားတာမရှိပေမဲ့နောက်ဆုံးတနင်္ဂနွေနေ့ကနေအင်္ဂါနေ့တုန်းကဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်အရင်တည်းကနေရစွတ်ကွာထွက်ပြေးနေရတဲ့တိရခန်တောင်းလက်ရှိဟာနောက်ထပ်နေရတစ်တွေစီကိုထပ်မံတင်းရှောင်နေရပါတယ်ခင်ဗျာ